အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာလာမယ့်တနင်္လာနေ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမယ့်စီးပွားရေးအင်အားကြီးနိုင်ငံ20 G20 အဖွဲ့အစည်းအဝေးမှာတခြားတွေ့ဆုံမှုစီစဉ်ထားပါတယ်
။ This is the first time that President Biden and President Xi will have
ဒါဟာသမ္မတဘိုင်ဒန်တာဝန်ယူပြီးနောက်ပိုင်းပထမဆုံးအချိန်လူချင်းတွေ့ဆုံမှာဖြစ်ပါတယ်လို့အင်မြူတော်အမျိုးသားလူညွင့်အချံပေဂျိတ်ဆယ်လီဗန်ကသတင်းတောက်တွေကိုပြောဆိုလိုက်တာပါခေါင်းဆောင်တို့တွေ့ဆုံတဲ့အခါနှစ်နိုင်ငံအကြားပုံမနဲ့ဆိုင်တဲ့ဆက်သွယ်ရေးလမ်းကြောင်းကိုဆက်လက်ထားရှိဖို့တာဝန်ယူမှုရှိတဲ့ပြိုင်ဆိုင်မှုဖြစ်ဖို့နဲ့အကျိုးစီးပွားတူညီတဲ့နေရာတွေမှာအတူတကွပူးစွတ်လှုပ်ဆောင်ဖို့ဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့အင်မြူတော်ကပြောဆိုပါတယ်သမ္မတဘိုင်ဒန်အနေနဲ့တရုတ်နိုင်ငံထိုင်ဝမ်ရေလက်ချာတရုတ်ကထိုင်ဝမ်ရေလက်ချာငင်းချင်းရင်းနဲ့တင်းငင်းရင်းချေချောင်းနေတဲ့ကိစ္စအပါအဝင်လူ့ခွင့်ရေးချုပ်ဖောက်မှုကိစ္စဒါ့အပြင်အမေရိကန်နဲ့မဟာမိတ်တွေဆွေးနွေးတဲ့တရုတ်ရဲ့အန္တရာယ်ရှိတဲ့စီးပွားရေးဆိုင်ရာကျင့်သုံးမှုတွေကိုလည်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရအကြီးအကဲအရာရှိတွေကသတင်းတောက်တွေကိုပြောဆိုပါတယ်။ဘာလီကျွန်းမှာတရုတ်သမ္မတနဲ့တွေ့ဆုံမဲ့အရေးဟာသမ္မတဘိုင်ဒန်အာဏာရလာခဲ့တဲ့2022ခုနှစ်နောက်ပိုင်းပထမဆုံးအချိန်လူချင်းတွေ့ဆုံမှာဖြစ်ပါတယ်။သမ္မတနှုတ်ဟာပြီးခဲ့တဲ့ဇူလိုင်လထဲမှာနောက်ဆုံးဆက်သွယ်စကားပြောခဲ့တာအပါအဝင်တယ်လီဖုန်းဒါမှမဟုတ်အင်တာနက်ကနေတဆင့်အချိန်ချင်းဆက်သွယ်ခဲ့ပူပါတယ်။ဒါ့အပြင်အမေရိကန်သမ္မတနဲ့မကြာသေးခင်မှာမစ္စိုင်းတုံးတွေပစ်လွတ်ခဲ့တဲ့မြောက်ကိုရီးယားအရေးအပါအဝင်ရုရှားယူကရိန်းစစ်ပွဲတွေကိုလည်းတရုတ်သမ္မတရှီချင်းဖြင့်နဲ့တွေ့ဆုံစင်ပေါ်မှာဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
အမေရိကန်ဆွေးနွေးတက်တန်းဝဲရွေးကောက်ပွဲကျင်းပပြီးနှစ်ရက်ကြာချက်သပင်းနေ့ထိမဲရက်လက်တွေအရအောက်တိုဘာကို Republican Party ကနေထိန်းချုပ်ဖို့အတွက်နှီးဆက်လာတာကိုတွေ့ရပေမဲ့နောက်ပိုင်းက Arizona နဲ့ Nevada တိနယ်တွေမှာနောက်ဆုံးရက်လက်တွေမထွက်သေးတဲ့အတွက်အထက်လွှတ်တော်ကဘယ်သူထိန်းချုပ်မဲဆိုတာမသိကြသေးပါဘူး။အောက်တိုဘာကအမတ်နေရာ435နေရာမှာ218နေရာရဖို့မှန်းထားတဲ့ Republican Party ကအမတ်နေရာ209နေရာအတွက်နိုင်ထားတာဖြစ်ပြီးဒီမိုကရက်တစ်က192နေရာနိုင်ထားတာပါမဲရီရေတွက်နေဆဲဖြစ်တဲ့အတွက်ကျန်34နေရာအတွက်မတိရသေးပါဘူးဂျန်နရီလတော့စတင်ချိန်မှာအောက်တိုဘာကို Republican တွေလွှမ်းမိုးနိုင်မယ်လို့ရွေးကောက်ပွဲမတိုင်ခင်ခန့်မှန်းထားပေမဲ့ထင်သလောက်ဖြစ်မလာတဲ့အတွက် Republican တွေကစိတ်ပျက်ကြောင်ပြောနေချိန်မှာသူတို့ပါတီအောက်တိုဘာမှာထိန်းချုပ်နိုင်မယ်လို့ယုံကြည်ထားခြင်းဖြစ်ပါတယ်တကယ်လို့အောက်တိုဘာမှာ Republican တွေကြီးစိုးလာမယ်ဆိုရင်တော့လက်ရှိဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်တိုဘာကအမတ်အနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ဟာသမ္မတနဲ့ဒုသမ္မတပြင်တာဝန်အရှိဆုံးသွတ်တော်ဥက္ကဋ္ဌဖြစ်လာမှာဖြစ်ပါတယ်။ပါတီနှစ်ခုစလုံးကအမတ်ဦးရေ50စီရှိနေတဲ့လက်ရှိအထက်လွှတ်တော်ကအမတ်နေရာ100မှာတော့အခု Republican တွေက49နေရာနိုင်ပြီး Democrat တွေက48နေရာနိုင်ထားတာပါ။အထက်လွှတ်တော်အတွက်ချန်နေရာ3ခုမှာ Arizona ပြည်နယ်မှာ Democrat ကသာတယ်လို့ Nevada မှာတော့ Republican ဘက်ကအသာစီးရနေပါတယ်။ဒါပေမဲ့ Georgia ပြည်နယ်မှာတော့ပါတီကြီးနှစ်စလုံးကသူမသားကိုမသားရှိနေတဲ့အတွက်လာမယ့်ဒီဇင်ဘာ6ရက်ကျင်းပမယ့်ဒုတိယကြိုရွေးကောက်ပွဲရလကအရေးပါနေတာဖြစ်ပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ရဲ့တောက်ကြနေမနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်။ကမ္ဘောဒီးယားနိုင်ငံမှာဒီသတင်းပတ်နှောင်းပိုင်းကျင်းပမဲ့အမေရိကန်နဲ့အာဆီယံထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့မြန်မာအရေးအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ
်
။အမေရိကန်သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတို့ဟာအာဆီယံနဲ့မိတ်ဖက်ဆက်ဆံရေးနဲ့အာဆီယံရဲ့အချက်အခြာစမှုကိုထပ်လောင်းခိုင်မာအောင်လုပ်မှာဖြစ်တယ်လို့မြန်မာနိုင်ငံမှာဆက်လက်ကြုံတွေ့နေရတဲ့လူသားချင်းစာနာမှုလူအခွင့်အရေးအတက်အတဲတွေအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာစိန်ခေါ်မှုတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကဂျာတာပတိနေ့သတင်းစာရှင်းလင်းပွဲပြောဆိုထားတာဖြစ်ပါတယ်။နိုဝင်ဘာလ12ရက်နေ့23ရက်နေ့ဒီမှာကျင်းပမယ့် American ASEAN နဲ့အရှေ့အာရှထိပ်သီးအစည်းအဝေးမတိုင်ခင်ဖနံပင်မြို့မှာ ASEAN ခေါင်းဆောင်တွေဂျာတာပတိနေ့မှာစတင်တွေ့ဆုံကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ February လစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြံအတဲတွေကိုဖြည့်ရှင်းဖို့အာဆီယံဘုံသဘောတူညီချက်900ချမှတ်ထားပေမဲ့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးမြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံထိပ်သီးအစည်းအဝေးကိုဖိတ်မထားပါဘူး။အာဆီယံအနေနဲ့မြန်မာအရေးမှာဒီထက်ပိုပြီးထိရောက်အောင်ကင်တွယ်ဖို့တိုက်တွန်းမှုတွေထွက်ပေါ်နေပါတယ်။ အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေမှာတော့မြန်မာအရေးအပြင်ယူကရိန်းပေါ်ရုရှားချူချော်စစ်တောင်တရုတ်ပင်လယ်ပြင်ဆိုင်ရာအငင်းပွားမှုကိုဗစ်ကာလပြန်လည်ထူထောင်ရေးနဲ့ကုန်သွယ်ရေးနဲ့ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်ဖို့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။